လူလူခေါင်းဆောင်ဒေါင်းဆန်းစုကြည်လွတ်မြောက်လာတာကိုရန်ကုန်မြို့မှာပြည်သူတွေကထောင်နဲ့တောင်းနဲ့ချီပြီးအားရဝမ်းသာကြိုဆိုခဲ့ကြသလိုနေမြို့တွေကပြည်သူတွေကလည်းဒေါင်းဆန်းစုကြည်ရဲ့မိန့်ခွန်းနဲ့သတင်းတွေကိုအလေးထားစောင့်ကြည့်နားထောင်ရင်းနိုင်ငံရေးအပြောင်းအလဲတစ်ခုကိုမျှော်လင့်နေကြတာပါ။တစ်ချိန်တည်းမှာပဲနေမြေဒေသအတော်များများကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကတော့နိုင်ငံရေးလှုပ်ရှားမှုဆက်ပြီးတော့ဆောင်ရွက်ဖို့အတွက်ပြင်ဆင်နေကြတာပါ။ဒေါင်းဆန်းစုကြည်လွတ်မြောက်လာပြီးတဲ့နောက်မြို့နေမြို့တွေကအခြေအနေတွေကိုတော့ထိုင်းချေဆိုင်သတင်းတောက်ကိုမိုးစောကပြောပြပေးပါအောင်ရှင
်။ဟုတ်ကဲ့ဒီလ9ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲခိုးရာတွေမဲလိန်နာတွေအတင်းကျပ်ဖိအားပေးမဲထည့်ခိုင်းတာတွေမမြမတလှုပ်ဆောင်တာတွေစတဲ့အကြောင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်ကန့်ကွက်တန်တွေစူးစူးညံ့ညံ့ထွက်ပေါ်နေချိန်မှာဒေါ်ဆန်းစုကြည်လွတ်မြောက်လာတာဖြစ်ပါတယ်။ဒီလိုလွတ်မြောက်လာချိန်မှာတော့လူထုကရွေးကောက်ပွဲကိုမေ့ပျောက်ပြီးဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့သတင်းတွေကိုပဲဆွေးနွေးနေကြတယ်လို့ဟာခါမျိုးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ချင်းပြည်နယ်ဥက္ကဋ္ဌဥပန်လျန်းကပြောပါတယ်
။ကျွန်တော်တို့ဟာခါမျိုးမှာတော့နေရအနှံ့ပြဲမှာဒါပဲဆွေးနွေးနေကြတယ်။တော့ဆန်းစုကြည်လွတ်မြောက်ပြီးရင်တော့တခြားဖြစ်ပျက်လေးတွေကတော့အတဲမှောက်ပြန်ဖြစ်တော့ပြီဗျ။လူတီကလည်းနေပိတ်ခဲ့တဲ့ကိစ္စတွေကိုတိတ်ဆိတ်မှုစားကြတော့ဘူး။တော့ဆန်းစုကြည်ဘလို့ချီလန့်လှမလဲ။ဘလို့လို့မလဲ။ဆိုပြီးတော့ကျွန်တော်တို့ရာဂူမတော့ဆင်းမလဲ။ဆိုပြီးတော့အဲ့ဒါလာမယ်တဲ့မျိုးခုနေနေများနေတယ်။တော်ဆန်းစုကြည်ထွက်လာတာလေဒီသူဒီမျိုးရင်းချက်ကုန်ခါတဲ့ချိန်မှာသူထွက်လာတော့ပူပြီးတော့အတိုက်ထက်ဝန်တာနေကြတယ်
။ဟာခါမျိုးက NLD အဖွဲ့ဝင်တွေဟာပါတီမရတည်နိုင်ရင်တောင်မှဒေါ်ဆန်းစုကြည်ပြောတဲ့အတိုင်းလူမှုအကျိုးပြုလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဥပန်လျန်းကပြောပါတယ
်။ဆက်စီရဲ့နဲ့မှာတရားရုံးမှာယုံချင်းရှိတယ်အဲ့ဒီယုံချင်းမှာကျွန်တော်နိုင်ရင်တော့ကျွန်တော်တို့ဒီဝင်ပြန်လေပြန်လှုပ်ရှားမယ်ယုံချင်းမှာတခုခုပြည့်ကြရင်လည်းပဲကျွန်တော်တို့ဟာသူပြောတဲ့တိုက်ပေါ့လေပါတီမရှိရင်တော့မှပြည်သူတို့ရှိတဲ့ကလပ်ပါလို့ကျွန်တော်နိုင်ငံအကြီးကြီးတော့ကျွန်တော်ဆောင်ရွက်မယ်လို့ကျွန်တော်တို့တန်လေးဆန်ချက်ထားပါတယ်အဲ့ဒီကိစ္စကိုကျွန်တော်တို့လည်းမနဲ့ပြန်ကြည်ကြည်ပြင်းပြင်းကျွန်တော်တို့ပါတီတွေမှညှိနှိုင်းမယ
်စကိုင်းတိုင်းရွှေဝံမြို့ကအခြေအနေကိုတော့1990ခုနှစ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြင့်နိုင်ကအခုလိုပြောပါတယ
်သူမလာသူနဲ့ပြည်သူတွေကဒါပဲကြည့်နေကြတာဒီဒီဒီကြည့်လိုက်အဂါစီယာကြည့်လိုက်ဒါတွေပဲကြည့်ပြီးတော့ဒါတွေပဲဝမ်းသာနေကြတာလူနဲ့လူလူနဲ့ကတော့သူကသူရှင်းမှဒီစက်တနာအလုံးသိရှင်းနိုင်မယ်လို့မြင့်နေကြရုံကြတယ်လေရွေးကောက်ပွဲကိုလည်းသူကမှစိတ်ဝင်စားကြအောင်သခိုင်းတိုင်းမှာပဲအကုန်လုံးသူကခေါင်းဆောင်မှုလိုက်မှာပဲကျွန်တော်တို့အားလုံးတင်းတင်းကြပ်ကြပ်လိုက်ဖို့ကျွန်တော်လုပ်နေပါတယ်ဒီနေ့ပါလေသူမှလည်းကျွန်တော်စီဝေလောက်ကြပါတယ်အားလုံးအားသစ်လုံးတော့ပေါ့ရာကျွန်တော်တို့မှသူ့နောက်မှာမမမမသိဆိုသိရှေ့ဆိုရှေ့ခိုင်းရကျွန်တော်လောက်ကြမှာပဲ
ကချင်ပြည်နယ်မွန်းညင်းဘက်မှာလည်းဒေသခံတွေဟာရေဒီယိုနဲ့ TV သတင်းတွေကိုစောင့်ကြည့်နားထောင်ရင်ဒေါ်ဆန်းစုကြည်လွတ်မြောက်လာတာကိုဝမ်းသာနေကြတယ်လို့ NLD ပါတီခေါင်းဆောင်တယောက်ကအခုလိုပြောပါတယ
်လာလျှောက်သွားရင်တောင်မင်းမျက်နှာတွေကအကုန်လုံးပီတိရှောင်းနေတဲ့မျက်နှာတွေနဲ့တွေ့နေရတာပါပဲသွားလိုက်ပြီဆိုလို့ရှိရင်ဟောကျွန်တော်တို့တပည့်ဟောင်းနေလို့အတိမိတ်ဆွေဟောင်းနေလို့ဘာလို့ဟာဗျာကျွန်တော်တို့ဝတ်တာလေဗျာ TV မှာကြည့်ရတာကြက်တီရှိတယ်ဗျာဒါမျိုးတွေပေါ့လေ TV မရှိတဲ့လူတွေကလည်းရေဒီယိုနားထောင်လိုက်ရတာအဲဝတ်တာပြည်ပြည့်ဖြစ်ရပါတယ်ဘာညာဒီလူတွေပေါ့ဗျာတွေ့လိုက်တဲ့လူတိုင်းလူပါပဲအကုန်လုံးလူပါပဲဝတ်တာအ aya ဖြစ်ကြတာပေါ့ဗျာအဲ့ဒါကတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကချင်ပြည်နယ်ကတော့ရှေ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးမကြမီရက်တွေမှာဘ ਹੁ ကိုတွားရောက်ဆွေးနွေးမှာဖြစ်ပါတယ်ဒီလုပ်ငန်းစဉ်မှာပါတီတွင်ပြုပြင်ပြောင်းလဲရေးလှုပ်ဖို့ကိုလည်းအကြမ်းအားဖြင့်ရာထားတယ်လို့ပြောပါတယ်။မကွေးတိုင်းရေနံချောင်းမြို့ NLD ပါတီကအမျိုးသမီးခေါင်းဆောင်ဒေါက်ကင်စောထီကတော့သူတို့အနေနဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့နဲ့တွဲဆောင်ဆွေးနွေးပွဲဖြစ်လာအောင်ဆက်လက်ဆောင်ရွက်ဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်
။နိုင်ငံရေးအကျဉ်းသားတွေလှုပ်ဖို့လှုပ်ဖို့ကြံနေတယ်လေ။အဲ့တော့တိုင်းရင်းသားခေါင်းဆောင်တွေပြင်ကိုဒီကိုကိုကြီးတို့ဟုတ်လားကိုထေးကျွဲတို့မင်းကိုနိုင်လို့ဆိုတာလည်းလှုပ်ဖို့နောက်ဆက်လက်လှုပ်ရှားအောင်မှာပဲ။အိုးသူတို့စနေရမှာလို့ဘယ်လိုပဲတောက်ဆူသာဖာရေလုံးကသူတို့ပဲချခဲ့တယ်ပေါ့နော်တိုးတော်လည်းပဲဒီနေ့ဒီချိန်ကမြန်မာနိုင်ငံရဲ့ဟာအမတန်မှထွေထွေကျက်တဲနဲ့ပေါ်လာတဲ့ခါမှာသူကသစ်ဆုံစင်းလို့ဝယ်ရသူတို့ကန့်နှံ့လာအောင်ကိုအတီတို့ပါတီဝင်တွေကလှုပ်ရှားပေးရမှာပေါ့
ရင်းနှံချောင်း NLD အဖွဲ့ဝင်တွေဟာနောက်တစ်ပတ်အတွင်းလောက်မှာရှေ့လုံငန်းစင်တဲ့ပတ်သက်ပြီးရန်ကုန်ကိုတွားရောက်ဆွေးနွေးဖို့ပြင်ဆင်ထားပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုလက်မခံတာကြောင့်ထပ်မံမှတ်ပုံတင်ခြင်းမရှိဘဲ2010ရွေးကောက်ပွဲကိုတပိတ်မောက်ခဲ့ပါတယ်။မြန်မာစစ်ဆိုးရွားကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်က NLD ပါတီကိုတရားဝင်အဖြစ်ကပယ်ဖျက်ထားပေမဲ့ဒေါ်ဆန်းစုကြည်လွတ်မြောက်လာပြီးတဲ့နောက်မှာတော့နိုင်ငံရေးလှုပ်ရှားမှုတွေဟာပုံမတိုးမြင့်လာမဲ့အခြေအနေမှာရှိနေပါတယ်။